အီရန်နိုင်ငံမြောက်ပိုင်းနဲ့နောက်ဖက်ခြမ်းဒေသတွေမှာချိန်ချောက်လာတဲ့အစ္စလာမစ်သဘုံတွေကိုတိုက်ခိုက်နှိမ်နင်းတဲ့နေရာမှာအီရတ်ပြည်သူတွေအနေနဲ့အီရတ်တပ်ဖွဲ့တွေနဲ့ဝင်ရောက်ပူးပေါင်းမှုအရေးကြီးတယ်လို့အမေရိကန်သမ္မတဥပမာကပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံတွင်းကအမျိုးမျိုးသောလူမှုတိုင်းဝန်တွေကြားညီညွတ်မှုရအောင်လို့အီရတ်အစိုးရအသစ်အနေနဲ့အလျင်မြန်ပဲဆောင်ရွက်ရလိမ့်မယ်လို့အမေရိကန်အစိုးရအနေနဲ့ယူဆတဲ့အကြောင်းလဲသမ္မတဥပမာကတင်းလာနေမှာဇင်းတောက်တွေကိုပြောသွားပါတယ်။အစ္စလာမစ်နိုင်ငံတော်ထူထောင်မယ်ဆိုပြီးတော့ချင်းချောက်နေတဲ့စစ်သွေးကြွတွေကိုအပြတ်နှိမ်နှင်းရေးဆိုတဲ့ဥတီချက်ပေါ်မှာအီရတ်ဆူရတ်အစ်ဖွဲ့စည်းဖို့အတွက်ကြိုးပမ်းနေကြသူအားလုံးညီညီချင်းချင်းနဲ့အထူးတကွရပ်တည်သွားကြဖို့လဲသမ္မတဥပမာကတိုက်တွန်းပါလေ။အစ္စလာမစ်ဆွေးရောက်တွေဟာအီရတ်နိုင်ငံအတော်များများကိုအခုသိမ့်ပိုက်ထားကြတာပါ။အီရတ်မြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေနဲ့ရပ်သားဒုက္ခသည်တွေကိုအကူအညီပေးဖို့အတွက်အမေရိကန်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုတာကိုလဲသမ္မတဥပမာကပြောပါရယ်။တဘုံတွေထိမ့်သိမ်းထားတဲ့အဲ့ဒီဒေသအတွင်းအစ္စလာမစ်နိုင်ငံတော်လုပ်ဖို့အတွက်အစွန်းရောက်တွေကကျူးပန်းနေတာတွေကိုနှိမ်နှင်းဖို့အတွက်လည်းအမေရိကန်လေကြောင်းကနေပြီးတော့အသင့်ရှိထားတယ်လို့သမ္မတဥပမာကပြောပါရယ်။အခုဝန်ကြီးချုပ်သစ်ဖြစ်တဲ့အဆိုပြုခံထားတဲ့အီရတ်ရဲ့လွှတ်တော်အမတ် Haider al-Abadi ကိုလည်းဂုဏ်ယူဝိုင်းမြောက်တဲ့အကြောင်းသူရောဒုတိယသမ္မတ Joe Biden ကပါဖုန်းဆက်နှုတ်ခွန်းဆက်စကားဆိုခဲ့တယ်လို့သမ္မတဥပမာကပြောပါရယ်။အီရတ်ဝန်ကြီးချုပ်နူရီအယ်မာလကီကိုအစားထိုးဖို့အတွက်ကန့်ကွက်ဝေဖန်မှုတွေကြောင့်ဝန်ကြီးချုပ်နေရာတစ်ဖြစ်နေလွှတ်တော်ရဲ့ဒုက္ခဖြစ်တဲ့မစ္စတာအဘဒီကိုသမ္မတတစ်ဖြစ်တဲ့ဖူဝက်မော်ဆူဟာကအဆိုပြုခဲ့တာပါ။ဆူနီကတ်နဲ့အခြားလူမျိုးငယ်တွေအပါအဝင်အီရတ်နိုင်ငံတွင်းကမတူကွဲပြားတဲ့အင်အားစုတွေကိုပြီးခဲ့တဲ့၈နှစ်တာကာလအတွင်းမှာတစုတစည်းဖြစ်အောင်မလုပ်နိုင်ခဲ့ဘူးဆိုပြီးတော့မစ္စတာမာလကီဟာအတော်ကြီးကိုဝေဖန်ခံခဲ့ရပါတယ်ခင်ဗျာ။